ိုင်ငံเจ้าကိုထွက်သွားကြတဲ့ဆူပြည့်တင်ငယ်ချင်းတွေကိုမြန်မာပြည်ကိုအ мян ပြန်လာစေခြင်းပြီးသူတို့တွေကမြန်မာပြည်မှာအလုတ်ကန်ရှာပါပြီးအစီအမံပြေတော့လို့ထွက်သွားကြတယ်လို့ဆိုပါတယ်အခုဆိုနိုင်ငံเจ้าမှာနေပြီးမြန်မာပြည်ကိုတော်တော်လွမ်းနေတာကိုလည်းတွေ့ရပါသေးတယ်ဟိုမှာတအားပင်မနဲ့လို့လည်းပြောကြပါတယ်သူတို့ကမြန်မာပြည်မှာဆိုဒီလိုပဲဖြစ်မလဲအခုဆိုဒီမှာကအလုတ်ကန်အခွင့်အလမ်းအဟောင်းတွေလည်းပြန်ပေါ်လာနေပြီလေဆူပြည့်တို့ငငယ်ကဆိုမနဲ့နေလိုက်တော့ထားပြီးတန်းစီရတယ်ဘာအတွက်တန်းစီတာလဲဆိုတော့စီဝဲဖို့အတွက်ပါမနေ့စောစောထားတာကိုရှေမှာတန်းစီနေတဲ့လူတန်းကအရှိကြီးပဲအဲ့တုန်းကတယောက်ကိုစောင်းစီ50တာရောင်းနေသူတို့ရောင်းစီရတော့800ဝန်းကျင်ပေါ့လေ IC ကိုပြန်ရောင်းရင် 2000 လောက်ရတယ်အဲ့ခေတ်ခါကပြန်လိုက်လို့မှတရ1000ကျော်ပဲရတာဆိုတော့ကို့အတွက် 1000 ကျန်လည်းမစိုးဘူးဆိုပြီးတန်းစီရတာပါပဲတခါတလေကြတော့လဲစံတန်းစီရပြန်ပါတယ်စံကျန်းတစ်ပြီကို400နဲ့ဝယ်ပြီးရင်အပြင်မှာ900 800လောက်နဲ့ပြန်ရောင်းလို့ရတယ်ဓာတ်စီကလည်းဒီလိုပါပဲအစိုးရဆိုင်မှာစာအုပ်လေးနဲ့ထုတ်ရင်တရက်ကို2ကားလံပေးတယ်180ဈေးနဲ့ပေါ့လေအဲတော့300တခါပေါင်းပြီးထုတ်ကြတယ်ထုတ်ပြီးချင်းပဲစီဆိုင်နဲ့မနီးဝေးမှာပြန်ရောင်းလို့ရှိရင်တကားလန်ကို5000ရတယ်ဆိုပြမှာကားမရှိပြင်မှာကားသမားတင်ငယ်ချင်းရှိတယ်စီဆိုင်ကလူနဲ့လည်းတည်တယ်ဒီတော့ဆိုပြတင်ငယ်ချင်းစီထုတ်လို့ရှိရင်လိုက်သွားတာပေါ့လေကောင်တာမှာငွေရင်သွားသွင်းအဲ့ခါချက်လန်လေးပေးတယ်စီထဲတဲ့လူကိုအဲ့ချက်လန်လေးပေးလိုက်ရတာပေါ့ဒါပေမဲ့စီထဲတဲ့လူနဲ့တည်တော့ကိုကချက်လန်မပေးသေးပန်6ကားလန်အရင်ထည့်တယ်ပြီးရင်စီသွားရောင်းနောက်တစ်ခါစီဆိုင်နဲ့ထပ်ဝင်တယ်ပြင်းတော့စီထဲတဲ့လူကိုရောင်းအောင်ငွေတဝက်ပေးသူကနောက်ထပ်6ကလန်ထပ်ထည့်ပေးတယ်အဲ6ကလန်သွားထပ်ရောင်းဒါကတော့ဆိုပြီးတော့မိခဲ့တဲ့စေဆိုးရခက်ပေါ့လေမိဘတွေပြောတာကတော့ဟိုးအရင်ကဆိုဘာပေါ်ဝဲတမောက်ဝမ်းမဆိုင်မှာတန်းစီပြီးဝဲရတာဆိုပဲစပြာလဲတန်းစီဝဲဇန်လဲတန်းစီဝဲအကုန်တန်းစီရတာပဲအချို့ကလည်းတမနဲ့ပေါင်းပြီးကောင်းတာတွေအပြင်ထုတ်ရောင်းစားကြတာပေါ့လေနိုင်ငံခြားပစ္စည်းတွေကိုလည်းတွင်းငွေမပြူတဲ့ခေတ်ဆိုတော့မှောင်ကိုဝဲသုံးရတာပေါ့မော်လမြိုင်ဘက်ကနေထိုင်းပစ္စည်းတွေကိုယထားနဲ့မှောင်ကိုတဲတယ်ပြင်းတော့အခုမရှိတော့တဲ့စိန်ကျွန်းနာကဈေးမှာမှောင်ကိုပစ္စည်းတွေရောင်းဝယ်ကြတာပေါ့အစစရရရှားပါတော့တခုခုလိုချင်းတန်းစီပြီးဝယ်လို့မရတဲ့ပစ္စည်းဆိုမှောင်ကိုဝယ်တော့မော် IK တွေကိုဆိုပြီးကတိတ်သဘောကြတာဆိုပြီးတော့ခင်မှာကြတော့စံတို့စီတို့ပဲတန်းစီရတော့တာလေဟိုးအရင်ခေတ်ကိုသာပြန်ရောက်ရင်ကောင်းမှာပဲလို့အမြဲတွေးမိတယ်ဘာဝယ်ဝယ်တန်းစီနေရတော့ဆိုပြီးတော့လည်း like တန်းစီမယ်ပြင်းဈေးကြီးကြီးနဲ့ပြန်ရောက်မယ်ဆိုပြီးတွေးထားတာနောက်ပိုင်းအရင်နေ့ရလာရင်တော့တန်းစီဖို့အတွက်လူတွေဘာတွေကိုလကပေးပြီးငှားထားမှာပေါ့ပြင်းတော့အကုန်လိုက်တန်းစီခိုင်းပြီးရသမျှပစ္စည်းပြန်ရောင်းမယ်ဒါဆိုစီးပွားတော်တော်ဖြစ်မှာပါဒါပေမဲ့နောက်ပိုင်းတိုင်းပြည်ကဒီမိုကရေစီတွေဘာတွေဖြစ်ကုန်ပြီးတန်းစီတာတွေပျောက်ကုန်တော့စိတ်ထဲမကောင်းကို့အိမ်မက်တွေပြက်စီးသွားတာ ው ဒါပေမဲ့အခုကျတော့လေအဘအကျေစုနဲ့ဆိုပြည့်အိမ်မက်တွေပြန်အကောင်အထည်ပေါ်နိုင်တော့မယ်ထင်တယ်အခုဆိုရက်ွက်ထဲမှာစီးတွေတန်းစီနေကြပြီအပြင်မှာ1000လောက်တန်းတဲ့စားအောင်စီကို9000နဲ့ရောင်းပေးတာတဲ့အဘစီနာတွေပေါ့လေတပိတ်တာတန်းစီလို့ရရင်ပြန်သွင်းစေ9000ရမယ်4000မြတ်ပြီပဲတရက်ကို7ဘိတ်တာလောက်သာတန်းစီနိုင်ရင်5000မြတ်ပြီ။ဆန်ဆိုရင်လည်းအဘတပည့်တွေရောင်းတဲ့နေရာမှာသွားဝင်တိတ်ကိုအပြင်ဈေးနဲ့5000လောက်กว่าတယ်။သူကတိတ်ပဲရောင်းပေးတာဆိုတော့ထမ်းပြန်ရအောင်လည်းမနိုင်ဘူးပဲ။7အိတ်လောက်သာဝယ်နိုင်လို့ရှိရင်တော့ကား9ယူပြန်ရင်3-4000လောက်ကျန်မှာပေါ့လေ။ဘယ်လောက်ကောင်းလိုက်တယ်။အခုနောက်ပိုင်းဆိုနိုင်ငံပြင်ပကိုဒေါ်လာတွေပြန်မထွက်အောင်ကုန်ပစ္စည်းတွေကိုလည်းအလွယ်ပေးမသွင်းတော့ဘူး။ဒေါ်လာတွေရှားပါလာလို့လားမသိပါဘူး။အခုဆိုရင်ဒေါ်လာကိုမြန်မာငွေနဲ့လင်းရင်တော်တော်ရတာပါ။ဒေါ်လာကို3000ကျော်ပြီတဲ့။ဘယ်လောက်ကောင်းလိုက်တယ်။အနာမသိငင်ကဆိုဒေါ်လာရောင်းမှ1300လောက်ပဲရတာအခုဆို3000ကျော်ရတယ်ဆိုတော့မြန်မာငွေပိုရတာပေါ့လေအဲ့လိုပိုရတာတော့အဘကိုအပြစ်တွေပြောနေကြသေးတယ်တကယ်ဆိုမြန်မာငွေအများကြီးပေးရတော့အဘအတွက်ဆက်ကူတော့နှစ်ဆပိုကုန်သေးတယ်ဆိုပြေသာအဘနေရာမှာဆိုမြန်မာငွေကိုထုတ်မနေတော့ဒေါ်လာပဲသုံးခိုင်းလိုက်ပါဒါဆိုမြန်မာငွေထုတ်ဖို့ဆက်ကူတွေလည်းအလကားမကုန်တော့ဘူးဗောဝါစီရဝန်ထမ်းတွေကိုလည်းလာကပေးစရာမလိုတော့ဘူးအလုတ်ရှုပ်တော့တတ်တာသေးတယ်ဒါပေမဲ့အဘကတော့ကိုပြည်သူတွေမြန်မာငွေဖိုးဝေါ်တူတူသုံးစီခြင်းနဲ့စေနာကြောင့်လားမသိပါဘူး။ငွေဆက်ကူအစ်တတွေတောင်ထပ်ထုတ်ပေးအောင်ပါတဲ့။ဝမ်းသာစရာပေါ့လေ။ပြီးတော့တမောင်ဝမ်းမဝင်ကြီးဌာနကိုလည်းပြန်ဖွက်ထားပြီးပြီ။နိုင်ငံခြားကကုန်တွေလည်းပေးမသွင်းတော့ဘူး။မကြခင်ကုန်ပစ္စည်းတွေကိုတန်းစီစနစ်နဲ့ပြန်ရောင်းတော့မယ်ထင်ပါတယ်။ဒါဆိုရင်တော့ဆိုပြည့်အိမ်မက်တွေကစီးပွားရေးလည်းပြန်ဆလို့ရပြီပေါ့လေ။အဲ့တော့နိုင်ငံခြားကိုထွက်သွားတဲ့တငယ်ချင်းတွေကိုမပြောချင်ပေမဲ့ပြောရရင်တော့ပြန်လာခဲ့ကြပါလို့ပြီးတော့မြန်မာပြည်ပုံမှန်ပြန်ဖြစ်နေပြီထင်ပြီအဝေးကနေလှန့်လန့်ဆူနေသူတွေလည်းမြန်မာပြည်ပုံမှန်ပြန်ဖြစ်မဖြစ်ပြန်လာကြည့်ကြပါဦးလို့ပြီးရင်တော့ဆိုပြင်းနဲ့အတူတူစန်နေစီတွေလိုက်တန်းစီကြတာပေါ့လေ